လူနေမှုဘဝကိုပဲပေါင်းစုံလေ့လာသုံးသပ်ပြီးအခြေခံလိုအပ်ချက်ချို့တဲ့နေသူဘလောက်ရှိတယ်ဆိုတာကိုကမှန်းထားတဲ့94မျက်နှာစစ်တမ်းလူငယ်တွေဒီဇင်ဘာကထွက်လာပါတယ်။ကမ္ဘာပါအုပ်စုနဲ့မြန်မာအစိုးရလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပူးတွဲရေးသားတဲ့စစ်တမ်းဖြစ်ပါတယ်။အဲဒီမတိုင်မီကလည်းကမ္ဘာပါအုပ်စုဟာမြန်မာဘဟုစည်းရင်းဌာနနဲ့ပူးတွဲပြီးမြမလူနေမှုဘဝအကြောင်းရေးဘူးပါပဲဒီတခါတော့ဘဝရဲ့အခြေခံလိုအပ်ချက်ကိုပြည်သူတွေဖြစ်စည်းတန်ခြင်းရှိမရှိအကဲပြတ်ထားပါလေကျမ်းမာရေးအင်ညာအလုတ်အကိုင်ပညာရေးအိမ်သုံးပစ္စည်းရေနဲ့မိန်လာစတဲ့အခြေခံလိုအပ်ချက်6မျိုးကိုဖြစ်စည်းနိုင်သလားတို့မဟုတ်ချို့တဲ့နေသလားဆိုတာကိုစမ်းစစ်ထားပါလေယာယီအမိုးအခါလုပ်ပြီးနေထိုင်မှုအလင်းအောင်ရဖို့ဖျောင်းတိုင်တို့မဟုတ်ရင်နာစီသုံးဆွဲမှုစတာမျိုးတွေကိုချိုးတဲ့မှုဖြစ်သတ်မှတ်ပါတယ်။အိမ်ယာချိုးတဲ့မှုကိုအများဆုံးတွေ့ရပါတယ်။တိုင်းပြည်လူဦးရေတဝက်လောက်မှာအိမ်ယာချိုးတဲ့နေပါတယ်။အိမ်အသုံးအဆောင်ပစ္စည်းနဲ့ရေမိန်လာမီးအောင်ရရှိမှုဟာဒုတိယအများဆုံးချိုးတဲ့မှုဖြစ်ပါတယ
်။တောက်ရေကိုမြစ်ချောင်းအင်းအိုင်နဲ့တွင်းကအလွယ်တကူရယူတာဟာရေချိုးတဲ့မှုဖြစ်ပြီးအိမ်သာမရှိတာဇလားခွက်အိမ်သာနဲ့တွင်းအိမ်သာသုံးမှုကိုမိန်လာချို့တဲ့မှုလို့သတ်မှတ်ပါတယ်မြမလူဦးရေ40ရာခိုင်နှုန်းတောက်သုံးနေတဲ့ရေဟာကျမ်းမာရေးနဲ့မညီညွတ်ဘူးလို့ဆိုပါတယ်ကြေးလက်မှာ3ဆလောက်ပိုဆိုးပါတယ်အလုံးလုံးရမဲ့အရွယ်မှာအလုံးမရှိတာဟာချို့တဲ့မှုဖြစ်ပါတယ်မိသားစုထဲမှာအရွယ်ရောက်သူတဝက်လောက်ဟာလောကအနေအချင်းသာရတဲ့ယာယီကြပန်းအလုတ်ကလွဲပြီးအခြားလုတ်เสียမရှိတာဟာလဲအလုတ်ကန်ချို့တဲ့မှုဖြစ်ပါတယ်အသက်70ကျော်တဲ့မိသားစုဝင်တဝက်လောက်ဟာစာမတက်ဘူးဆိုရင်ပညာရေးချွတ်တဲ့မှုလို့သတ်မှတ်ပါတယ်စာမတက်သူဦးရေ900ခန့်လုံးရှိပြီးမူလာတန်းပညာရေးချွတ်တဲ့သူ1400ခန့်လုံးရှိပါတယ်ကိုလည်းအင်ကမတန်ဆွမ်းမှုနဲ့ကလေးအသေးအပြောက်ကိုကြည်ပြီးကျမ်းမာရေးချွတ်တဲ့မှုကိုတိုင်းတာတာဖြစ်ပါတယ
်တိုင်းပြည်ရဲ့လူကြီးရဲ့900ခန့်လုံးမှာကိုလည်းအင်ကမတန်ဆွမ်းသူရှိပြီးကလေးအသေးအပြောက်နှုန်းကတော့ခொနဲ့ရခိုင်နှုန်းရှိတယ်လို့ဆိုပါတယ်ရေးလက်ဒေတာမှာကျမ်းမာရေးချိုးတဲ့မှုပုံမှန်များပြပါတယ်ဆက်သွယ်ရေးကိရိယာတွေဖြစ်တဲ့ရေဒီယိုရုပ်မြင်သံကြားတယ်လီဖုန်းကွန်ပျူတာစတာတွေနဲ့သွားရေးလာရေးအတွက်စေဘိန်မော်တော်ကားလဲလေစတာတွေမရှိတာကိုအိမ်သုံးပစ္စည်းချိုးတဲ့မှုအဖြစ်သတ်မှတ်ပါတယ်တိုင်းပြည်လူကြီး50မိနစ်ရခိုင်နှုန်းဟာအိမ်သုံးပစ္စည်းချိုးတဲ့မှုခံစားနေရတယ်လို့ဆိုပါတယ်ပြည်သူလူထုအများစုဟာချို့တဲ့နေကြပြီးလူနည်းစုကသာချို့တဲ့မှုကင်းရှင်းနေပါပဲလူဦးရေ84ရာခိုင်နှုန်းချို့တဲ့မှုတစ်ခုခုကိုခံစားနေရပြီး16ရာခိုင်နှုန်းမှာချို့တဲ့မှုမရှိပါဘူ
းလူဦးရေ84ရာခိုင်နှုန်းမှာ1ရာခိုင်နှုန်းကျော်ကျော်ဟာချို့တဲ့မှု6မျိုးစလုံးခံစားရပါတယ်ချို့တဲ့မှု1မျိုးထက်ပိုသူက60ရာခိုင်နှုန်းချို့တဲ့မှု2မျိုးထက်ပိုသူက40ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်ချို့တဲ့မှုမျိုးစုံခံစားရတဲ့အတိုင်းအတာပမာဏဟာကြေးလက်နဲ့မျိုးပြကြားအလွန်ကွဲပြားခြားနားနေပါတယ်ကြေးလက်လူရည်ဟာချို့တဲ့မှုမျိုးစုံကိုကြုံတွေ့နေရပါတယ်ချို့တဲ့မှု3မျိုးထက်မနည်းခံစားနေရသူဦးရည်ဟာကြေးလက်မှာ60ရာခိုင်နှုန်းမျိုးပြမှာ20ရာခိုင်နှုန်းရှိပါတယ်တိုင်းဒေသကြီးနဲ့ပြည်နယ်တွေကြားမှာလည်းချို့တဲ့မှုပမာဏတိတိတသာကွာခြားနေပါတယ်ချို့တဲ့မှု5မျိုးထက်ပိုပြီးကြုံတွေ့နေရတဲ့ဦးရည်ကိုကြည့်ရင်ရခိုင်ပြည်နယ်မှာ60ရာခိုင်နှုန်း၊ကရင်ပြည်နယ်မှာ36ရာခိုင်နှုန်းနဲ့ရန်ကုန်တိုင်းမှာ10ရာခိုင်နှုန်းရှိနေတာတွေ့ရပါတယ
်။ချို့တဲ့မှုနှုန်းအများဆုံးဟာရခိုင်ပြည်နယ်ဖြစ်ပြီးအနည်းဆုံးဟာရန်ကုန်တိုင်းဖြစ်နေပါတယ်။ရခိုင်ပြည်နယ်အောက်မှာတော့ဧရာဝတီတိုင်း၊ကရင်ပြည်နယ်၊တနင်္သာရီတိုင်း၊ချင်းပြည်နယ်နဲ့ရှမ်းပြည်နယ်ရှိပါတယ်။သူတို့ရဲ့ချို့တဲ့မှုနေသူတွေကတော့ပဲခူးတိုင်း၊မွန်ပြည်နယ်၊မကွေးစကိုင်း၊ကယားနေပြည်တော်ကချင်းမန္တလေးနဲ့ရန်ကုန်တိုင်းဖြစ်ပါတယ်။လက်နက်ကင်တိုက်ပွဲဖြစ်ပွားနေတဲ့ကချင်းပြည်နယ်ဟာချို့တဲ့မှုတတိယအနည်းဆုံးဖြစ်နေပါတယ်။ရှမ်းပြည်နယ်မှာရေမိန်လာနဲ့ပညာရေးချို့တဲ့မှုဟာ50ရာခိုင်နှုန်းရှိပါတယ်။ချင်းပြည်နယ်မှာအိမ်သုံးပစ္စည်းချို့တဲ့တာအများဆုံးဖြစ်ပြီးရခိုင်ပြည်နယ်မှာတော့အိမ်ယာချို့တဲ့မှုဟာအများဆုံးဖြစ်နေပါတယ်။ရခိုင်ပြည်နယ်ဆက်ဆက်နေတဲ့ချင်းပြည်နယ်ရဲ့တောင်ပိုင်းမြို့နယ်တွေဟာမြောက်ပိုင်းမြို့နယ်တွေနဲ့ပိုပြီးချို့တဲ့နေတာတွေ့ရပါတယ်ချို့တဲ့မှုနှုံနေပါတဲ့ကချင်ပြည်နယ်နဲ့သခိုင်းတိုင်းရဲ့မြောက်ပိုင်းဒေသမှာ အချို့တဲ့ဆုံးမိသားစုတွေကိုတွေ့နိုင်ပါတယ်။ရန်ကုန်တိုင်းဒေသကြီးဟာချိုးတဲ့မှုအ ਨੇ ဆုံးဖြစ်တယ်လို့သတ်မှတ်ထားပြီးမယ်။အရာဝတီတိုင်းနဲ့ဆက်ဆံနေတဲ့ရန်ကုန်တိုင်းရဲ့မြို့ဝကျွန်းပေါ်မြို့နယ်တွေမှာတော့ချိုးတဲ့မှုလုံးပြင်းမာနေပါတယ်ခင်ဗျာ။